ပြည်သူအစင်လွှတ်တော်ကိုယ်စားလှယ်တွေနဲ့ပါတီဥက္ကဋ္ဌဒေါံဆန်းစုကြည်တို့တွေ့ဆုံနေဆိုတော့ဒေါံဆန်းစုကြည်ဘက်ကဘာတွေညွှန်ကြားခဲ့တာရှိလဲရှင
်။အဲအမှအဓိကညွှန်ကြားတော့ကျွန်တော်ကိုယ်စားလှယ်တွေကတော့အဓိကပြောမယ်ဆိုရင်တော့ကျွန်တော်ဝုန်းဝင်ကြောကြမနေဘူးပေါ့ဗျာ။ဒါခြုံငုံသုံးသက်လိုက်မယ်ဆိုရင်တော့နော်။အားလုံးကိုကိုယ့်ရဲ့ရည်သွေးတွေပြည့်အောင်ဖြည့်ဆည်းဖို့နဲ့ကိုယ့်ကိုယ်ကိုတော်လာပြီးတက်လာပြီးလို့မမှတ်ခနဲ့။နောက်တော့ကကိုကလိုအပ်နေရင်လည်းလိုအပ်တဲ့အထိုက်တွေကိုလိုအပ်တဲ့ဆိုတာသိပြီးတော့သင်ကြားပို့ချသင်ကြားဖို့ပေါ့ဗျာ။ဒါမျိုးလေးတွေပေါ့နော်။နောက်ကိုကဘာမှမတည်ဘူးဆိုပြီးတော့လည်းပြစ်ပြီးတော့ပြစ်ထားပြီးတော့မနေဘူးပေါ့ဗျာ။ဒါမျိုးလေးပေါ့နော်။သင်ကြားပါပေါ့။ကျွန်တော်တို့အကြီးကသတိပေးတော့ကိုဒီလွတ်တော်ကြီးတဲ့မှာသူပြောချင်တာကကိုပါတီရဲ့အများဆုံးကနေပြီးဆိုပြီးတော့ကိုလွတ်တော်လို့သဘောမထားဘူး။ကိုပါတီမှာတွေ့တယ်ဆိုရင်ဒါကိုပါတီပေါ့ဗျာ။ကိုပါတီချင်းချင်းနဲ့တကားစကားပြောရတာ။လွတ်တော်ထဲမှာဆိုရင်ကျွန်တော်တို့အနေနဲ့ကဒီလွတ်တော်ဟာကိုလွတ်တော်မဟုတ်ဘူးနိုင်ငံလူနိုင်ငံသားအလုံးရဲ့လွတ်တော်အဲဒါကြောင့်အားလုံးနဲ့ကူညီရိုင်းနေပြီးတော့အားလုံးကိုစီစီလုံးလုံးနဲ့ကျွန်တော်တို့ရဲ့နိုင်တိုင်းဒီဆရာပါတွေကိုရှေ့ရနေရှေ့ရှိပြီးတော့လုပ်ဆောင်မှာလို့ဒါပြောချင်တာပြောချင်တာတော့ကျွန်တော်တို့လွတ်တော်ရဲ့ဌာနဥက္ကဋ္ဌကြီးဦးဝင်းမြင့်ဆိုရင်ကျွန်တော်တို့ကပါတီရကြည့်မယ်ဆိုရင်ပါတီရဲ့ဘိုးစီစီဝင်တယောက်ပေါ့နော်ဒါပါတီမှာဆိုတော့ဘိုးစီဒါမဲ့သူကလွတ်တော်နေနေပြောမယ်ဆိုရင်တော့ကျွန်တော်လွတ်တော်တွေကအားလုံးရဲ့လွတ်တော်ရဲ့ဥက္ကဋ္ဌကိုသူတာဝန်ယူပြီးရတယ်ကျွန်တော်တို့ပါတီတစ်ခုတည်းကိုမျက်နှာလိုက်မှာမဟုတ်ပါဘူးဒါကြောင့်ပါတီအနေနဲ့ပါတီဝင်ရလဲကျွန်တော်တို့ရဲ့လွတ်တော်ဥက္ကဋ္ဌကြီးကိုကျွန်တော်တို့လာအဲ့လိုအကူအညီတောင်းတဲ့အခါမှာလည်းနောက်ဆိုရင်လွတ်တော်ဥက္ကဋ္ဌအနေနဲ့အခုဘက်ကနေပါပြည်တယ်ဆိုပြီးတော့မျက်နှာသာမပေးဘဲနဲ့လုံးဝမကူညီအကူအညီကိုမပေးပါနဲ့တဲ့အခုပါတီဘက်ကဆိုတော့အားလုံးကဒီလွတ်တော်ထဲမှာအားလုံးကသူတို့ရဲ့တသားတဲ့အားလုံးကအားလုံးရဲ့ဥက္ကဋ္ဌကျွန်တော်ပြည်သူပြည်သားအားလုံးရဲ့လွတ်တော်ရဲ့ဥက္ကဋ္ဌဆိုတာအဲ့လိုအသေးခွန်ပြုဆိုတော့ကျွန်တော်တို့ NLD ကိုဆုံးမပါတယ်
ဒီလွှတ်တော်ထဲမှာအရေးကြီးအဆိုတွေဆွေးနွေးတာတွေပြီးတော့မေကုံမင်းမြန်းနာတွေနဲ့ပတ်သက်ပြီးတော့ရောဘာတွေသတိပေးခဲ့လဲရှင
်အရေးကြီးအဆိုတွေမေကုံမင်းမြန်းနာတွေဆိုတော့ဒီမေကုံနေဘာတွေမင်းမြန်းမှုဆိုတာကတော့ကျွန်တော်တို့တရားမေကုံရဲ့အခြေအနေတွေဘာတွေလေးလာသုံးသက်စီတော့တရားလုတ်ပြီးမှကိုယ့်ကိုကိုယ်ပါလို့ကိုသုံးသက်ပြီးမှပေါ့ဗျာဒါမျိုးလေးတွေကိုတင်မှုပေါ့ဒါလေးတော့ပြောပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ပါအခုတော့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ရောဒီပါတီဥက္ကဋ္ဌဒေါံဆန်းစုကြည်ကိုဘာတွေတင်ပြခဲ့တာတွေရှိလဲရှင်
ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်ဒီနေ့ကတော့အဖြစ်တူတော့မတင်ပြလိုက်ဘူးကြာဒီနေ့ကျွန်တော်တို့ကြောင်းသားကြီးကပြောပြီးတော့ပြန်ပြီးတော့ထွက်သွားတယ်ဆိုတော့တင်ပြလာမျိုးမရှိခဲ့ပါဘူးသူဆိုရင်ကျွန်တော်ကောင်ခမ်းမန်းကြီးတနိုင်လောက်တော့ရှိမှာပေါ့ဒါမဲ့ကြောင်းသားကြီးကတော့သူနဲ့တွေ့တာတော့နိုင်ဝဲလောက်ပဲရှိမှာပါကျွန်တော်တော့ကျွန်တော်စီစီဥဝင်ထိန်တော်နဲ့ကျွန်တော်တွေ့ဆက်ပြီးတော့တွေ့ပါတယ်ပေါ့နော
်ပါတီဥက္ကဋ္ဌနဲ့ထပ်ပြီးတော့တွေ့ဆုံဖို့အစီအစဉ်တွေရောရှိလားရှင
်အဲကျွန်တော်တို့တွေ့ဆုံဖို့အစီအစဉ်တွေကတော့ရှိနိုင်ပါတယ်ကျွန်တော်ရှိနိုင်ပါတယ်လို့ပဲပြောပါရစေကျွန်တော်အရင်ပြီးခဲ့တဲ့လွတ်တော်ကိုယ်စားလှယ်နေ့ကတော့ဒေါက်တာစုကြည်ကိုပါတီတွေမှာလွတ်ပုံငိုင်မှုလေးနဲ့ချစ်တွေ့မှုလေးဖြစ်ပြီးဆိုတော့ပြီးခဲ့တဲ့2010ရွေးကောက်ပွဲတော်လွတ်တော်ကိုယ်စားလှယ်40ကျော်တော့သူကအမြဲတမ်းလူလူတွေ့နိုင်ပါတယ်တဲ့ဒါမဲ့တပတ်တစ်ချိန်တော့တွေ့နိုင်တယ်အခုလွတ်တော်ကိုယ်စားလှယ်တွေကများတော့ကြာအဲ့လိုတွေ့နိုင်ပေါ့ခဲရင်းနေပေါ့သို့တော်လည်းအတက်နိုင်တော့သူ့အနေနဲ့တလားတစ်ချိန်ဒုတိယမို့နှစ်လားတစ်ချိန်အဲ့လိုလေးတော့တွေ့မယ်လို့ပြောပါရစေ
ဒီကနေ့ဒီတွေ့ဆုံတဲ့အချိန်မှာလေလွှတ်တော်ကိုယ်စားလှယ်တွေဒီအရေးချင်းစစ်ဆောင်ပွဲတွေဖြစ်ဆိုခဲ့ရတဲ့ပတ်သက်ပြီးတော့ရလဒ်တွေကိုအတိပေးတာမျိုးရှိလားရှင
်အရေးချင်းစစ်ဆောင်ပွဲဖြစ်တဲ့အချိန်မှာကိုယ့်ကိုယ်ကိုအရှင်ကြီးမကြည့်ကြပါနဲ့ဆိုပြောရစေမှာဆိုရန်ကုန်လို့မန္တလေးလို့လည်းပါတယ်ဒီဆောင်ပွဲဖြစ်တာဒီမှာတချို့ဆိုရင်ပေါ့တော်တော်လေးရန်ကုန်နဲ့မန္တလေးကနည်းနည်းလေးပို့ပြီးတော့အရေးချင်းဆောင်ပွဲတွေမှာအောင်ယုံလေးလောက်ဒါမှမဟုတ်နည်းနည်းလေးစိုးတယ်လို့ပြောပါတယ်ဒါကြောင့်မြူကြီးကလူတွေကိုကိုအရှင်ကြီးမထားဘူးပေါ့။အဲမျိုးလေးတွေပြောပါတယ်။တချို့တုံညရတာတောင်ပါတယ်လို့တော့သူကပြောတယ်ပေါ့နော်
။ဟုတ်ကဲ့ဦးနေလင်းအောင်ရှင်အခုလို့ဖြည့်ချပေးတာကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့